ပါတီကလွှတ်တော်မှဦးဦးလှဆောကိုမှတ်သင်္ကေးထိုက်ကဆက်သွယ်မေးမြန်းလာမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးသူကအခုလိုစပြောပါတယ်ဒီလောလောဆယ်မှာတော့ခါလေဒါကျွန်တော်တို့ဗမာပြည်မှာဒီနိုင်ငံညာနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့
우리마안에제시동래시메ကျွန်တော်တို့ကတော့ဥပဒေပြန်ပြောင်းလို့မသိဘူးဒါပေမဲ့လောလောဆယ်ဒီဥပဒေဟာတကယ်အခိုင်အမာလောလောဆယ်ရှိနေဥပဒေတဲ့အဲ့တော့ဒီဥပဒေအောက်မှာပဲကျွန်တော်တို့ဒီနိုင်ငံသားဖြစ်မှုဆိုတာကိုသွားရပါလိမ့်မယ်ဒါကတော့သူတို့အနေနဲ့ဒါအကြံပေးတာပဲဖြစ်ပါလိမ့်မယ်နောက်ဒီရဲတွေကိုသူကဒေသခံလူမျိုးအချို့အစားလိုက်ဖွဲ့စည်းသွားဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်ဆိုတော့လက်ရ
မှာရဲတွေဟာရခိုင်တွေဖြစ်တဲ့ရခိုင်ညွန့်နယ်စုတွေပေါ့လေကျွန်တော်ဖြစ်တဲ့တကယ်လို့ဥမာတကယ်လို့ဒီထက်မှာပေါ့ဗျာလူမျိုးအနေနဲ့ဘန်ဂလီတွေပါမယ်ဆိုရဲအဲ့ဘန်ဂလီတွေပါမယ်ဆိုရလဲကျွန်တော်တို့ကံကွက်ချက်မရှိဘူးဒါပေမဲ့အဲ့ဘန်ဂလီတွေကကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့ကြီးစဲဥတွေကိုလိုက်နာတဲ့နိုင်ငံသားဖြစ်တဲ့နော်ကျွန်တော်တို့ဒီကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံပေါ်မှာသစ္စာရှိတဲ့တကယ်နိုင်ငံသားတွေနော်ဒီလူမျိုးမျိုးဆိုနိုင်ငံသားတွေကတော့ဒါဖြစ်တယ်ပါတယ်
အမုန်းစကားပွားတဲ့သူတွေကိုအရေးယူဖို့အစိုးရဘက်ကကြက်ကြက်မမလှုပ်ဖို့ပေါ့နော်ဒါကတော့ तू ကဒီဆိုလူမှုရေးပိုင်းမှာပြည်လဲစေဖို့အတွက်ဒါဟာလည်းအရေးပါတယ်ဆိုပြီးတော့တိုက်တွန်းသွားပါတယ်ဒီအမုန်းစကားပွားသူတွေအရေးယူဖို့ဆိုတဲ့ကိစ္စရောဒီအစိုးရဘက်ကလိုက်လှုပ်နိုင်မှာမလားသူတို့ရဲ့ recommendation ကရောလက်တွေ့ချနိုင်မှာလ
ားအဲ့ဒါကတော့လေကျွန်တော်တို့လုံးဝလက်ခံတယ်ကျွန်တော်တို့ကဘလို့မှကိုကျွန်တော်ဒီအမုန်းစကားပြောတဲ့လူတွေကိုကျွန်တော်တို့ကတော့ဘယ်တော့မှလက်ခံနိုင်ကြအောင်မရှိဘူးဒါကျွန်တော်ဒေသရဲ့တည်ငြိမ်မှုကိုပြပြစေရဲเนาะကျွန်တော်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုအများကြီးထိခိုက်တဲ့လူတွေပဲဒီမှာတနည်းစကားပြောလို့ရင်အမုန်းစကားပြောတဲ့လူတွေဟာတကယ်လက်မဲ့ agent တွေပေါ့ agent တကယ် black hands တွေ agents of the black hand base အဲ့တော့ဒီလူတွေကိုပြပြတတ်တာဖော်ထုတ်ရမယ်ပြပြတတ်တာရေးရမယ်ဆိုတာလက်ရှိအုပ်ချုပ်ရေးညာတွေကလက်ရှိအစိုးရရဲ့တာဝန်ပဲအဲ့ဒါကိုတော့ကျွန်တော်လက်ခံတယ်เนาะအဲ့တော့ဒီလူဟာခင်ဗျာဒါဥပဒေနဲ့ဘလို့မှကိုနိုင်ငံသားမဟုတ်ပြည်ဖြစ်သေးနိုင်ငံသားဟုတ်ဒီဖြစ်စေမြင့်သည့်ဘာသာမြင့်သည့်လူမျိုးဖြစ်စေအဲ့လိုအမုန်းစကားပွားတယ်ဆိုတာဟာကျွန်တော်တို့ဒီပြည်ထောင်စုမြန်မာနိုင်ငံရဲ့ဒါကျွန်တော်တို့ဒီမိုကရေစီခရင်စင်းကိုဖျက်ဆီးတဲ့လူပဲအဲ့ဒါကိုတော့ပြက်ပြက်သားသားရေးရပါဒါကတော့အစိုးရတာဝန်ပဲကျွန်တော်လက်ခံတယ
်ပြည်내တွင်းမှာပေါ့နော်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအပေါ်မှာအပြေရှားဖို့ဆိုတာမှာဆရာတို့ဘယ်လောက်လိုလားချက်ရှိပါလဲ
အဲ့တော့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်သူတွေနဲ့ဟိုကရင်းနှီးဝါးလဲနေခဲ့ကြတယ်ဒါပေမဲ့အခုလောလောဆယ်မှာဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာစိုးရင်ကြောင်းရမှုတွေများနေတယ်နော်စိုးရင်ကြောင်းရမှုတွေများတယ်အကြောက်တရားတွေများတယ်နေတဲ့ခါကာလတခုမှာဒီငိမ့်ညမ်းစွာတူရှင်တည်နေနေထိုင်ရဲဆိုတဲ့စကားလုံးကိုတော့ကကျွန်တော်ဘက်ကဟို define လုပ်တဲ့အဓိပ္ပာယ်ဖွင့်တဲ့ခါမှာအမျိုးမျိုးနားလည်မှုတွေလွှဲနေတာပိုင်းရှိတယ်အဲ့တော့ငိမ့်ညမ်းစွာတူရှင်တည်နေထိုင်ရဲဆိုတာဘယ်လိုဟာလဲဆိုတာကိုကျွန်တော်တို့အစိုးရအနေနဲ့ဆို၎င်းရခိုင်အဖွဲ့အစည်းတွေတော့လည်းကောင်းရဖက်ဖူးစင်းတော့လည်းကောင်းတခြား interface movement တွေကောင်းဒါကိုလူထုသိအောင် awareness လုပ်ပေးဖို့လိုတယ်။ဘာလို့ဆိုငင်းငဲဆိုတူရှင်တွေနေတိုင်းဆိုတာလည်းကြောက်တဲ့အတွက်ကြောင့်ဟာတူမနေနိုင်ဘူးပြောတဲ့လူတွေအများကြီးပဲ။အဲ့တော့အတူမနေနိုင်ဘူးပြောလို့ရှိရင်ရဖြစ်ကြမလားခေါက်တယောက်နဲ့တယောက်အသေးသက်ကြမလားဆိုတော့အဲ့လိုလည်းမဟုတ်ပြဘူး။အဲ့တော့ငင်းငဲဆိုတူရှင်တွေနေတိုင်းဆိုတဲ့စကားလုံးကိုအများသိအောင် awareness လုပ်ပေးဖို့ဆိုတာမှာအင်မတန်ဒီကျွန်တော်တို့ဒီလောလောဆယ်အစိုးရအသစ်အနေနဲ့အင်မတန်အားနေနေလို့ကျွန်တော်မြင်နေတော့အဲ့တော့အရက်ဖက်လူပွဲစီတွေရောတခြားနေကမော်ဒရိတ်ဖြစ်တဲ့လူတွေရောနော်အဲ့ဒီဟာကိုတကယ် awareness ရှိအောင်အများကြီးလုပ်ပေးဖို့လိုတယ်အဲ့လိုမလုပ်ပေးဘူးဆိုလို့ရှိရင်အဲ့ညင်းညမ်းဆိုအတူရှင်တည်နေတိုင်းရေးဆိုတဲ့စကားလုံးကိုကြီးကြီးကြကြအဓိပ္ပာယ်မဖွင့်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီကျွန်တော်ခုနကပြောတဲ့ကျွန်တော်တို့ရှိကဖြေပန်းကဆွေးနွေးခဲ့တဲ့ hate speech တွေပေါ့ဗျာအမုန်းတရားစကားတွေနဲ့အဲ့ဒါရောထွေးပြီးတော့ပြဿနာပိုကြီးထွားသွားတယ်အဲ့လိုမြင်ပါတယ်နောက်တစ်ခုကအဓိကကျွန်တော်ပြဿနာမြင်တာကအဲ့ဒီမွတ်စလင် community တဲကတကယ် stakeholder တွေဘယ်သူတွေလဲအဲ့ဒီလူတွေကဒါကိုဘာလို့တုံ့ပြန်မလဲဆိုတာလည်းအရေးကြီးပါတယ်နော
်ရခိုင်အမျိုးသားပါတီလွှတ်တော်အမတ်ဦးဦးလှစောကိုမတ်သိန်းကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်